မြန်မာနိုင်ငံတဝက်မှာရေဘေးဒုက္ခသည်ပေါင်း6သိန်းကျော်ရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကပြောပါတယ်အခုချိန်ထိရေဘေးဒဏ်ကြောင့်သေဆုံးသူ100နီးပါးရှိတဲ့အထက်ကထဝက်ကျော်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုငန်ဝင်းအောင်ကအကြောင်းဆောင်ကိုတင်ပြပါမယ်
မြန်မာနိုင်ငံတဝမ်းရေဘေးဒဏ်တင့်နေတဲ့ပြည်နယ်နယ်တိုင်း12ခုမှာအခုဆိုရင်ရေဘေးဒုက္ခသည်စုစုပေါင်း6သိန်းကျော်ရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားရာယူဝန်ကြီးဌာနကပြောဆိုလိုက်တာပါရေဘေးကြောင့်တည်ဆုံးခဲ့ရသူ100နီးပါးရှိသွားပြီလို့လည်းလူမှုဝန်ထမ်းကယ်ဆယ်ပြည်နယ်နေရာခြားရာယူဝန်ကြီးဌာနကယ်ဆယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ
်ရေဘေးတင့်တဲ့ပြည်သူပေါ့နော်ဟိုကလောက်ရှိတယ်6သိန်းကျော်လောက်တော့ရှိတယ်ဒီဒေသကရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေပြောတာပေါ့နော်အမှန်မှတောင်းရှိတာဆိုရင်တော့သူ3,000ကျော်ပဲရှိတယ်ဒီနေ့ဆင်းရဲရကြတော့ညနေလောက်မှလေမိုးချောက်လောက်မှရတာတိတ်ဆုံးပေါ့တိတ်ဆုံး96ရောက်တနိုင်ငံလုံးကလေရခိုင်ပြည်နယ်ဆိုလို့ရှိရင်56ရောက်ပါဟိုစကိုင်းတိုင်းမှာဆိုရင်9ရောက်မကွေးမှာ2ရောက်ကချင်မှာ1ရောက်ရှမ်းမှာက6ရောက်နောက်မန္တလေးမှာ17ရောက်ချင်းမှာက4ရောက်ပဲခူးဘက်မှာ2ရောက်ပေါ့တိတ်ဆုံးပေါ့
အင်ဂျီ180လောက်ရှိတဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်နဘဲ့ချောင်းကျေးရွာမှာလူအသေးအပြောက်မရှိပေမဲ့ဘေးပတ်ဝန်းကျင်ရွာတွေမှာတေဆိုးမှုတွေရှိခဲ့တယ်လို့နဘဲ့ချောင်းကျေးရွာကျောင်းနိုင်ဆရာတော်ကခုလိုမိန့်ပါတယ
်ဦးစင်းတို့ရောက်မှာတော့လူအသေးအပြောက်တော့မရှိဘူးပေါ့နော်ဒါပေမဲ့အဲ့ဒီမြောင်းမြို့နယ်ငါးခုတို့ကြည့်ရမှာတော့လူ3ယောက်သေးတယ်လို့ပြောတယ်ဟိုနောက်တရော်ကကန်းသေးတရက်တော့ကြည့်ရွာအဲ့ဒီရောမှာလည်းလူ2ယောက်သေးတယ်လို့ပြောနေကြတယ်နောက်တရော်ကကျဲမကြီးကြည့်ရော်တော့ခွာတယ်အဲ့ဒီရောမှာ1ယောက်နောက်တရော်ကငါစရိချောင်းမင်းရောပေါ့အဲ့ဒီမှာလူ9ယောက်တည်တယ်လို့ပြောနေကြတယ်
။ရခိုင်ပြည်နယ်နေဆက်ဒေသဖြစ်တဲ့ရသေးတောင်မြို့နယ်ပန်စင်းမော်ကျေးရွာမှာတော့တံတားတွေအားလုံးကျိုးပြက်ကုန်တာကြောင့်အခြားကျေးရွာတွေနဲ့လမ်းပန်းဆက်သွယ်ရေးလုံးဝပြတ်တောက်နေတယ်လို့ရခိုင်မျိုးသားတုတ်တက်ရေးပါတီရသေးတောင်မြို့နယ်ဥက္ကဋ္ဌဖြစ်သူဦးတန်းဝင်းကပြောပါတယ
်။ပြည်စီတွေကတော့ဘောအင်းငါဆောင်ဆိုတော့လုံးဝအခေါလေးပါတခါသေးတိုက်သေးပါဘာမှမကျေဘူးတခါသေးအခုလုံးကျက်ပါတော့တယ်။အိမ်လည်းမရှိတော့ဘူးတိုက်ငုံးတွေပဲကျင်နေတယ်တော့မြောက်လူတော်ကတော့ဆေးဝါးတယ်လို့လည်းပြီးတော့အိမ်တွေပါတော့ပြုပမဲ့ဟာတယ်လို့လည်းပေါ့အိမ်ဆောင်မရတာပိတ်ဆိုင်မရှိဘူးအိမ်တွေပါတော့မဆောင်ဘူးကတိုက်တဲ့ဝါးတွေမရှိဘူးကပြီးတော့ဗဇိုင်းကန်လုံးနေတဲ့လူတွေဟာလည်းဘာမှမရှိဘူးအခုလုံးဆုံဆုံသွားတဲ့ဟာတွေရှိတယ်လူရတာတော့ကျွန်တော်တိုင်ဆိုင်မော်ဤတော့မြို့နယ်ပိုင်ဆိုင်မော်ကတကယ်တကယ်လမ်းမဆက်တဲ့ဘာမှမရှိဘူးကျွန်တော်လက်တော်အမဲတွေကျွန်တော်တောက်ဆူထားတယ်တထတွေအခုလုံးပြိုလေးသွားတယ်ကျွန်တော်ပိုင်ဆိုင်မော်ကနေပြီးချန်တယ်ရောဘေးရောမှတော့လာလို့မရဘူ
းဒီလိုဒုက္ခတွေရင်ဆိုင်နေရတဲ့ပြည်သူတွေအတွက်တဘာဝဘီအန်ဒီရဲ့အရေးပေါ်စီမံခန့်ခွဲမှုဗဟိုဌာနကကူညီထောက်ပံ့ရေးပစ္စည်းတွေပို့ပေးနေကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ
်အခုချိန်ထိလောက်ကတော့စားတောက်ရေးတဲ့ဒီဆန်တို့ဒီခေါက်ဆဲကြောက်တောက်ရေးခန့်အတင်းစားနိုင်တဲ့အစားအစာတွေပေါ့နော်ဆေးဝါးတွေရေတန်းဆေးပြားတို့ဆေးဝါးတွေကုန်ပြီးတော့အဝတ်ထည်တွေအဲဆောင်းတို့ချင်အောင်တို့အိပ်ရာမင်းစားတောက်ရေးရတော့အထူးကြပေါ့အခုချိန်မှာသိနေရတယ်ဟုတ်ကဲ့
ဒါပေမဲ့အစိုးရရဲ့အကူအညီထောက်ပံ့ရေးပစ္စည်းတွေအခုချိန်ထိသူတို့ရွာတွေကိုရောက်မလာသေးပဲပုဂ္ဂလိကအလူရှင်တချို့ကသာကူညီနေတာမျိုးရှိတယ်လို့နဘဲ့ချောင်းရွာကျောင်းနိုင်ဆရာတော်ကမိန့်ပါတယ
်။ရေတကတော့တခါကြီးအကုန်လုံးကျတော့ပြီ။လေကွင်းတွေရောအကုန်လုံးရွာတွေရောအကုန်လုံးလမ်းတွေရောအကုန်လုံးကျတော့ပြီ။ဘလို့အချိန်နေဖြစ်နေတယ်ဆိုတော့လူတို့ကစက်ဝင်းနေရဲ့တန်လေးချရဲနောက်တစ်ခုကရေတောက်ဖို့ရည်မရှိဘူးဖြစ်နေတယ်။ဥစဉ်အစိုးရကတော့ဒိုင်းလာလို့လိုတာတော့မရှိသေးဘူးပေါ့နော်။ဒီမင်းပြမြင့်နေမှာဆိုတော့ဘုံမူးစင်စံချီအောင်လို့ပြောနေကြတယ်။သူကပေးနေတယ်လို့မင်းပြတောင်ပိုင်းမှာအဲ့လိုပြောနေကြတယ်။ဥစဉ်ရောတော့မရဘူး။ဒိုင်းရန်ရောက်တာတော့ဟိုမိတ္တမြောက်ဝေရခိုင်လူမုန်းကွန်ကြီးအတင်းပေါ့နော်။အဲ့ဒါတော့ဒီရောတော့ဒိုင်းမရဘူးတခါကြီးဒါမဲ့ဥစဉ်ရောကဆက်လင်းနဲ့တော့ပြီးတော့ဆိုင်တွေတော့ယူရတယ်။အရေးပေါ်လိုနေတာတော့ကရေနဲ့ဆန်ပေါ့
။အရေးပေါ်ကူညီထောက်ပံ့မှုပစ္စည်းတွေဟာသက်ဆိုင်ရာပြည်နယ်နဲ့တိုင်းတွေစီပေးဖို့ထားတာဖြစ်ပြီးပြည်သူတွေလက်ထဲရောက်အောင်လှုပ်ဆောင်နေတယ်လို့ညွှန်ကြားမှုဒေါ်ဖြူလက်လက်ထွန်းကပြောပါတယ်
။အခုကတော့လေဟိုတော်တော်လေးတော့ရောက်နေကြပါပြီ။ဒီမှာသိကြပါတော့နော်။ဒီမှာတော့ဒီကနေတော့ပစ္စည်း၆ပန်းနဲ့အတိုင်းဆိုတော့တက်ဆိုင်ရာတိုင်းဒေသကြီးအစိုးရဖွဲ့တွေကိုပေးလိုက်တယ်။ဒီတင်ပြည်သူတွေဒီအချက်ကတော့သူရဲ့တိုင်းဒေသကြီးအစိုးရဖွဲ့ရဲ့အစီအစဉ်နဲ့တွားတာဆိုတော့လေတကယ်လက်တွေ့မြေပြင်မှာ၆ပန်းနဲ့အတိုင်းကြတော့အစိုးရဖွဲ့တွေဒီမှာပို့ပြီးတော့ဒီတိကျပါလေသူတို့ပြောမယ်ဆိုရင်လေ
ဟုတ်ကဲ့
အဲ့ကျွန်တော်တို့ဒီလောက်ကလည်းတော်တော်များများတော့သူချောင်းအောင်တော့ပါပြီးတော့ပို့နေပါလေ
ရေဘေးတန်တဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်နယ်နဲ့တိုင်းအစိုးရတွေကတင်ပြလာတဲ့အချက်လက်တွေပေါ်မူတည်ပြီးပြည်ထောင်စုအစိုးရရဲ့ဝန်ကြီးဌာနတွေအလိုက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါပါတယ်ခင်ဗျာ